ကမောရီယာနိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကအတိုက်ခံပါတီတွေမပါဝင်နိုင်တဲ့အတွက်အာဏာကို33နှစ်ကြာရယူထားတဲ့ဝင်းကြီးချုပ်ခွန်ဆန်အစိုးရကပဲဆက်ပြီးတော့အာဏာချုပ်ကန်ထားနိုင်နိုင်မယ်လို့အများစုကယူဆထားတာပါ။အခုခါမှာတော့နိုင်ငံတော်ဝန်ကမဲယုံနေမှာမဲပုံးနေအစင်းစင်းဖြစ်နေပြီးမဲယုံ2300မှာလဲမဲဆန္ဒရှင်စီးနေထုတ်ပြန်ထားပြီးပါပြီ။မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်ဥယျာဉ်8.3 မှန်ရှိတယ်လို့လည်းဆိုပါရယ်။NEC ရွေးကောက်ပွဲကော်မရှင်ပြောခွင့်ရဒင်းဆိုဗနာရမ်ကတော့ဒီရွေးကောက်ပွဲကျင်းပဖို့အားလုံးအသိအနှထားရအောင်ပြင်ဆင်ထားနိုင်တာကြောင့်အကူအညီဆောင်ပြောပါတယ်။မေပေဒီအရေးအတွက်60ရာခိုင်နှုန်းထိရှိနေတယ်လို့လည်းသူကခန့်မှန်းထားပါတယ်။မနေ့ကနေ့ကုန်ပိုင်းထီလုံကတော့အာဏာရပါတီနဲ့အတိုက်ခံပါတီကြားမေယာနဲ့သိပ်ကွာမှာမဟုတ်ကြောင်းခန့်မှန်းထားတာပါ။ဒါမှမဟုတ်ကမ္ဘောဒီးယားအတိုက်ခံပါတီဖြစ်တဲ့ CNRP ကမ္ဘောဒီးယားကက်ဒီနီပါတီဟာအမေရိကန်နဲ့ပေါင်းပြီးတော့လက်ရှိအစိုးရကိုဖြုတ်ချဖို့ကြံကြည့်တယ်ဆိုတဲ့ဆွဆဲချက်နဲ့တရားရုံးက CNRP ကိုနိုဝင်ဘာလအတွင်းဖြတ်သိမ်းခဲ့ပြီးနောက်မှာတော့ဟွန်ဆန်ရဲ့အာဏာရပါတီကပဲဆက်ပြီးတော့အနိုင်ရလိမ့်မယ်ဆိုပြီးအလုံးကသုံးသပ်ထားတာပါ2013ခုနှစ်တုန်းကလည်းကျင်းပတဲ့ရွေးကောက်ပွဲမှာ CNRP အနေနဲ့မဲအလင်းငယ်နဲ့သာကတ်ရှုံးခဲ့တာကြောင့်ဟွန်ဆန်အစိုးရဟာသူ့ပါတီအနိုင်ရဖို့အခုလိုအတိုက်ခံပါတီကိုဖြတ်သိမ်းလိုက်တာဖြစ်တယ်လို့လည်းရှုမြင်ကြပါတယ်ဒါပေမဲ့လည်း CNRP ကိုဖြတ်သိမ်းလိုက်တဲ့အကြောင်းရင်းအထောက်အထားခံရလုံရှိပြီးတော့ဥပဒေကြောင်းအရဆောင်ရွက်တာပါဖြစ်ကြောင်းအစိုးရကပြောဆိုသလိုဘဒုကမှာကိုယ့်ရဲ့အတိုက်ခံကိုနိုင်ကြည်လိုတဲ့ဆန္ဒမရှိဘူးဆိုပြီးတော့လေပါတီကောင်းဆောင်ဘက်ကကာကွယ်ပြောဆိုပါတယ်မနက်ခါမှာကျင်းပမယ့်ရွေးကောက်ပွဲမှာတော့တခြားပါတီငယ်စကူပါတီဝင်ရောက်ရှင်တင်မှာဖြစ်တဲ့နဲ့လက်ရှိအာဏာရပါတီရဲ့အနေအထားကိုကျော်လွှားနိုင်မှာတော့မဟုတ်ပါဘူးခင်ဗျ